သမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရလက်ထက်အာဆီယံအမေရိကန်ဆက်ဆံရေးနှစ်နိုင်ငံချင်းလိုက်ကုန်သွယ်ရေးကဏ္ဍတွေကိုအဓိကတိုးမြှင့်သွားဖို့ရှိတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကဝါရှင်တန်အခြေစိုက်အာဆီယံနိုင်ငံရဲ့တာဝန်ကြီးတွေနဲ့တွေ့ဆုံပွဲမှာပြောကြားခဲ့ပါတယ်။ Mr. Tillerson ဟာအင်ကာနေကတောင်ကိုရီးယားဂျပန်နဲ့တရုတ်အာရှသုံးနိုင်ငံခီးမစတင်ခင်မှာအခုလိုမြန်မာအပါအဝင်အာဆီယံတာဝန်ကြီးတွေနဲ့မလ10ရက်နေ့မှာဝါရှင်တန်ကနိုင်ငံသားရေးဝန်ကြီးဌာနမှာပထမဆုံးကြိမ်တွေ့ဆုံခဲ့တာပါ။ဒီဆွေးနွေးပွဲနဲ့ပတ်သက်လို့အမေရိကန်ဆိုင်ရာမြန်မာတမန်ကြီးဦးအောင်လင်းကိုမတ်အင်ဂျင်နီယာဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ပြောပါတယ
်ဒီပြီးခဲ့တဲ့ဒါတွေ့ဆုံပွဲဟာအမေရိကန်နိုင်ငံသားရေးဝန်ကြီးမစ္စတာ Rex Tillerson ကသူနိုင်ငံသားရေးဝန်ကြီးတာဝန်စတင်ပြီးတော့ထမ်းဆောင်ပြီးခဲ့ရပါတော့ပထမဆုံးအချိန်အနေနဲ့ဒီဝါရှင်တန် DC မှာရှိတဲ့အာဆီယံတိုင်ယွန်းကအကြီးအကဲတွေကိုစုပေါင်းပြီးတော့တွေ့ဆုံတဲ့ပွဲဖြစ်ပါတယ်တွေ့ဆုံတဲ့နေရာမှာအဓိကကတော့အမေရိကန်နဲ့အာဆီယံဆက်ဆံရေးကိုသူပြောသွားပါတယ်အမေရိကန်နိုင်ငံအနေနဲ့အာဆီယံနဲ့ဆက်ဆံရေးကိုသူတို့တံပိုးထားတယ်အလေးလဲထားတယ်နောက်ပြီးတော့အာဆီယံနဲ့ဆက်ဆံရေးသာမကအာဆီယံဖွဲ့ဝင်တနိုင်ငံချင်းနဲ့ဆက်ဆံရေးကိုလည်းသူအလေးထားပါတယ်ဆိုတဲ့ဟာလေးကိုလည်းသူပြောသွားပါတယ်သူကပြောရတဲ့သူတို့တွေ့ဆုံခြင်းဟာဆိုလို့ရှိရင်သူ့ရဲ့ဒီဂျပန်တောင်ကိုရီးယားနဲ့တရုတ်နိုင်ငံခီးစဉ်မတိုင်ခင်မှာပြုလုပ်တဲ့ကျွန်တော်တို့ရဲ့တွေ့ဆုံချင်းဖြစ်ပါတယ်။သူကခီးမသွားခင်ဒေသရဲ့တည်ငြိမ်ရေးနဲ့လုံခြုံရေးကိုအမေရိကန်နိုင်ငံနဲ့ဘယ်လောက်လေးထားရဲဆိုတဲ့အကြောင်းဒီတည်ငြိမ်ရေးနဲ့တည်ငြိမ်ရေးရရှိဖို့အတွက်သူဒီသုံးနိုင်ငံနဲ့သွားပြီးတွေ့မယ်ဆိုတော့ကောင်းဆောင်နေတဲ့သွားတွေ့မယ်ဆိုတဲ့အကြောင်းရယ်လူတွေ့ဆုံတဲ့နေရာမှာလဲဒီသုံးနိုင်ငံအိန္ဒိယချင်းဖြစ်တဲ့အာဆီယံနိုင်ငံတွေကိုအဲ့သူလေးထားတယ်ဆိုတော့ဟာသူပြသခြင်းလို့သူကျွန်တော်တို့နဲ့တွေ့တာဖြစ်ပါတယ်လို့သူပြောပါပါတယ
်ဟုတ်ကဲ့အာဆီယံနိုင်ငံနေနဲ့အရင်သမ္မတဩဘားမားလက်ထက်တုန်းကအမေရိကန်နဲ့ပူးပေါင်းဆောင်ရွက်ရေးကသူတို့အမေရိကန်ရဲ့မဟာဗျူဟာမြောက်ဆိုပြီးတော့သူတို့ဒီပြောခဲ့တယ်အခုဒီထရမ့်အစိုးရလက်ထက်မှာကြတော့အခုသူတို့အာဆီယံမှာသူတို့အစိုးရရဲ့ဆက်ဆံရေးဘယ်လိုပုံစံမျိုးဖြစ်လာနိုင်မလဲရှင
်သူအနေနဲ့ပြီးခဲ့တဲ့နှစ်ဖက်ကြားတည်ဆောက်ခဲ့တဲ့ဒီဆက်ဆံရေးကိုသူလေးထားတယ်ဆိုတော့ဟာပြောပါပါတယ်ဆိုတဲ့နေရာမှာအမေရိကန်နိုင်ငံနဲ့ယခင်ကနေပြီးတော့အာဆီယံနဲ့ထားရှိတဲ့ကတိကဝတ်တွေကိုဆက်လက်ပြီးတော့သူတာဝန်ယူသွားမယ်ဆိုတဲ့အကြောင်းကိုလည်းပြောပါတယ်။လို့ပြောရတဲ့အထဲမှာတော့ဘာတွေအဓိကထားပြီးပြောရလဲဆိုတော့သူတို့အနေနဲ့ဒီတောင်တရုတ်ပင်လယ်ကိစ္စရဲ့နောက်ပြီးတော့ဒီကိုရီးယားကျွန်းဆွယ်ကိစ္စဒီနဲ့ပတ်သက်ပြီးတော့သူတို့ရဲ့သဘောထားကိုသူတို့ပြောသွားပါတယ်။တောင်တရုတ်ပင်လယ်နဲ့ပတ်သက်ပြီးတော့အာဆီယံရဲ့တည်ချက်ကိုအမေရိကန်ကလည်းထောက်ခံအားပေးတယ်ဆိုတဲ့ဟာကိုသူပြောပါပါတယ်။တောင်တရုတ်ပင်လယ်ဒေသပါပင်လယ်ရောင်းသွားလာမှုရဲ့နောက်ပြီးတော့အင်းတွေဖြတ်ကျော်ပြန့်နှံ့ခွင့်ဟာဆိုလို့ရှိရင်လွတ်လပ်စွာရှိရမယ်ဆိုတဲ့ဟာကိုအာဆီယံနေနဲ့သူတို့ရပ်တူတဲ့တရားတွေဖြစ်ပါတယ်ဆိုတဲ့ဟာကိုပြောပါပါတယ်။နောက်တစ်ခုကတော့မြောက်ကိုရီးယားကပြီးခဲ့တဲ့စာပြုလုပ်ခဲ့တဲ့နျူကလ িয়ার ဆန့်တမှုကိုဒီအမေရိကန်နိုင်ငံနေနဲ့ချုပ်ချတယ်ဆိုတဲ့အကြောင်းနောက်ပြီးတော့လာမဲ့ကာလအတွင်းမှာပေါ့နော်ကုလသမဂ္ဂလုံခြုံရေးကောင်စီမှာလည်းသူတို့အနေနဲ့အဆိုမူကြမ်းတစ်ခုကိုတင်ပြပြီးတော့ဒီပို့ပြီးတော့အရေးယူဆောင်ရွက်မဲ့ကိစ္စတွေကိုလည်းသူတို့ပြောပါပါတယ်ဒီလိုမျိုးဆောင်ရွက်တဲ့နေရာမှာအာဆီယံရဲ့ခုရှိပြီးသားရည်ရည်ချက်ကိုလည်းသူတို့အနေနဲ့သိရှိပါတယ်ဆက်လက်ပြီးတော့ထောက်ခံပေးပါလို့သူတို့ပြောပါပါတယ
်သမ္မတထရမ့်အစိုးရလက်ထက်မှာနိုင်ငံခြားထောက်ပံ့ငွေရှော့ချမယ်ဆိုတော့မြန်မာအပါအဝင်အာဆီယံနိုင်ငံတွေကိုဘလို့တက်ရောက်မှုရှိမလဲဆိုတာကိုရောအမေရိကန်နိုင်ငံသားဝင်ကြီးကပြောသွားသေးလားရှင
်အဲဒီဟာနဲ့ပတ်သက်ပြီးတော့အသေးစိတ်သူပြောရတာမရှိပါဘူးဒါပေမဲ့အာဆီယံနိုင်ငံတွေရဲ့အနေနဲ့ပါလေပြောလဲဆိုတဲ့အခါကျတော့အမေရိကန်နိုင်ငံအနေနဲ့ဒီအာဆီယံနိုင်ငံတော်တော်များများနဲ့သူတို့ရင်တော့ကသဘောတူထားတဲ့ Trans-Pacific Partnership ဆိုတဲ့ဟာကိုအခုပါဝင်တော့မှာမဟုတ်တယ်ဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့ဒီအာဆီယံနိုင်ငံအနေနဲ့ကနေပြီးတော့ဆိုရင်မကင်းဖြစ်ပါတယ်ကိုယ်တွေရဆိုလို့ရှိရင်နှစ်နိုင်ငံကြားမှာအရေးကြီးတဲ့ခံကတာပါတဲ့အတွက်ကြောင့်ကိုယ်တွေတိုးမြင့်မှုကိစ္စကိုလည်းအမေရိကန်နိုင်ငံအနေနဲ့စဉ်းစားသင့်ပါတယ်ဆိုတဲ့ဟာကိုပြောပါပါတယ်အာဆီယံနိုင်ငံတွေထဲကလည
်းအဲ့လိုဆိုရင်ဒီဒေတာတွင်စီးပွားရေးရာတိုးတက်မှုရှိအောင်အမေရိကန်ရဲ့ပါဝင်ဆောင်ရွက်မှုအပိုင်းကိုရောဘယ်လိုတုံ့ပြန်ပြောသွားလဲရှင
်ဒီဥစ္စာကသူသိပါတယ်တဲ့ကိုယ်တွေနဲ့နှစ်နိုင်ငံဒီဘဝဆက်ဆံရေးကဘလို့နိုင်ငံတကာဆက်ဆံရေးမှာရေးပါပါလေဆိုတာသိပါတယ်တဲ့ဒီအတွက်ကြောင့်ဒါကြောင့်မို့ဒီ TPP မရှိတော့ပေမဲ့လည်းနှစ်ဖက်ကုန်သွယ်ရေးကိုတိုးမြှင့်နိုင်မဲ့နည်းလမ်းတွေကိုတော့သူရှာကြံသွားပါမယ်ဆိုတဲ့ဟာကိုသူပြောပါပါတယ်
အခုလိုဒီဒေတာတွင်ဆက်ဆံရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲမှာမြန်မာနဲ့အမေရိကန်ဆက်ဆံရေးအလားအလာဘယ်လိုရှိမလဲဆိုတာရောသံမကြီးဘယ်လိုမြင်ပါလဲရှင
်ကျွန်တော်ကတော့တင်ပြခဲ့လို့ပဲသူကအာဆီယံနဲ့ဆက်ဆံရေးအပြင်ကိုအာဆီယံနိုင်ငံတနိုင်ငံချင်းနဲ့လည်းဆက်ဆံရေးကိုသူလေးထားပါတယ်လို့ပြောတာဆိုလို့ရှိရင်မြန်မာနိုင်ငံနဲ့ဆက်ဆံရေးကိုလည်းသူလေးထားတယ်ဆက်လက်ပြီးတော့ရှိပြီးသားဆက်ဆံရေးကိုလည်းဆက်လက်ပြီးတော့ထိန်းသိမ်းသွားမယ်လို့ပဲကျွန်တော်အနေနဲ့မှတ်ယူထားပါတယ်
ဟုတ်ကဲ့တမကြီးနောက်ဆုံးကတော့ဒီအခုမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အခု Trump ဆိုရလက်ထက်မှာစီးပွားရေးအရာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စမှာဘယ်လောက်ထိမျှော်လင့်ထားလို့ရမလဲသူတို့ဘယ်လိုအခြေအနေများရှိလာနိုင်မလဲရှင
်။ဟောကျွန်တော်တို့အနေနဲ့မျှော်လင့်ထားလို့ရတာ Trump ပါဆိုလို့ရှိရင်စီးပွားရေးဟိုဦးစားပေးမယ်ဆိုတဲ့ဟာနဲ့နေရာမှာဖြည်းရင်းစီးပွားရေးကိုဟိုတိုးမြင့်တဲ့ဟာမှာဆိုလို့ရှိရင်လည်းဒီပြည်ပမှာရှိတဲ့နိုင်ငံတွေမှာ American ရင်းနှီးမြှုပ်နှံမှုကိုအတူမြင့်မယ်ဆိုလို့ရှိရင်သူတို့ရင်းနှီးမြှုပ်နှံမှုရရတဲ့ဒီခွန်အခတွေအရဆိုလို့ရှိရင်သူတို့နိုင်ငံကိုပြန်ရောက်တဲ့အခါဆက်ပြန်ရောက်မယ်ဆိုလို့ရှိရင်လည်းဒီပြည်တွင်းရဲ့စီးပွားရေးကိုတိုးမြင့်နိုင်တာဖြစ်ပါတယ်။ဒါကြောင့်မို့မြန်မာနိုင်ငံအနေနဲ့လည်းအမေရိကန်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတိုးမြင့်မယ်ဆိုလို့ရှိရင်လည်းသူတို့ရဲ့ဥတီချက်ကိုဖော်ဆောင်နိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။ကျေးဇူးအများကြီးတင်ပါတယ်တမန်ကြီးပါရှင
်။
ဟုတ်ကဲ့ကျေးဇူးပါ။